Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသစ်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အာဖဂန်နစ္စတန်နိုင်ငံမှာမနစ်စနေနေ့ကအသေးခံဘုံခွဲတိုက်ခိုက်ခံရမှုအတွင်းလူ100ကျော်သေဆုံးခဲ့ရပြီးနောက်မှာတော့ဒီကနေ့တနင်္ဂနွေလုံးခြေခွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။ရိုဟင်ဂျာအရေးအများဆုံးပြည်လဲရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။ကချင်ပြည်နယ်ရင်းမြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KAIO တို့အကြားတနင်္ဂနွေမြို့နယ်ဖက်မှာတိုက်ပွဲတွေဖြစ်နေပေမဲ့အဲ့ဒီမှာပိတ်မိနေတဲ့ရွာသားတွေဒီကနေ့နေ့ရက်ကထွက်ခွာလာနေကြပါတယ်။
သူတို့ကဒီမှာစားဆရာမရှိတောက်ဆရာမရှိဆိုတော့ဘယ်လိုမှနေလို့မရတော့တင်းနဲ့တေပေါ့သူရဲ့ပုံစံနဲ့အားလုံးတန်းစီပြီးမှအပေါအဖို့ချိန်တက်ကြပါလားခင်ဗျ။
ဒေသခံရွာသားတို့ပြောတော်ရပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနာရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြတ်မြန်မာအရေးသုံးသက်ချက်မြန်မာပြည်မပေးစာများနဲ့ထူးခြားဆန်များသတင်းများအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအစိုးရအဆောက်အုံအပြင်ဘက်လူစီကားရနေရာမှာမနေ့ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခိုက်ခံရပြီးနောက်ဒီကနေ့တနင်္ဂနွေနေ့ကတော့နိုင်ငံတော်ဝန်ကြေကွဲဝမ်းနည်းဖွယ်နေ့အဖြစ်သတ်မှတ်ထားပါတယ်။မြို့တော်ကာဘူးမှာတိုက်ခိုက်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိနေကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်ဘက်ကပြောဆိုပါတယ်။တည်ဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်အများအပြားပါဝင်တယ်လို့ပြည်ထရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တည်ဆုံးသူအရေးအတွက်အတိအကျကိုမပြောပေမဲ့လည်းထိခိုက်ဒဏ်ရာရသူတွေထဲမှာတော့ရဲတပ်ဖွဲ့ဝင်30ပါတယ်လို့ပြောပါတယ်။စနေနေ့ကဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ဦးကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းအာဖဂန်ထောက်လှမ်းရေးအေဂျင်စီအကြီးအကဲကလည်းပြောဆိုထားပါတယ်။စနေနေ့ကရဲသားတွေအပေါ်လူမဆန်တဲ့တိုက်ခိုက်မှုကြောင့်ထိခိုက်ခဲ့ရသူတွေကိုအထောက်အကူတွေပို့ပေးနိုင်ရေးအတွက်တနင်္လာနေ့ကိုအလုပ်ပိတ်ရက်အဖြစ်သတ်မှတ်မယ်အကြောင်းနဲ့အင်္ဂါနေ့မှာတော့နိုင်ငံတော်မှာမွတ်စလင်တို့ရဲ့ကိုဟာကျန်းစာရွတ်ဖတ်တဲ့အခမ်းအနားတွေနဲ့တနိုင်ငံလုံးဝတ်ပြုတဲ့နေ့အဖြစ်သတ်မှတ်မယ်အကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကလည်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာမနေ့စနေနေ့ကချုံခိုတိုက်ခိုက်ခံရမှုအတွင်းမှာပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိပ်တပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်။ကွန်ဂိုနိုင်ငံအတွင်းမှာကုလငြိမ်းချမ်းရေးထိန်းသိမ်းရေးမစ်ရှင်ဟာထောင်ဝင်ကျနေတာဖြစ်ပါတယ်။ကွန်ဂိုနိုင်ငံတောင်ပိုင်းကီဝူပြည်နယ်ဘာဂရာမြို့ရဲ့အနောက်တောင်ပိုင်း96ကီလိုမီတာကလွန်လင်ပါမြို့အနီးမှာကုလငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေလက်နက်ကိုင်အဖွဲ့တစ်ခုရဲ့ချုံခိုတိုက်ခိုက်ခံမှုတွင်မှာသေဆုံးခဲ့ရမှုအပေါ်ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကလည်းပြစ်တင်ရှုတ်ချကြောင်းပြောခွင့်ရကပြောပါတယ်။တိုက်ခိုက်ခံရမှုအတွင်းမှာအ ਨੇ စုံငင်းငယ်ထိန်တပ်ဖွဲ့ဝင်တဦးလည်းထိခိုက်ဒဏ်ရာရသွားပါတယ်။ကွန်ဂိုနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့အားလုံးလက်နက်ချပြီးသူတို့နာကြီးချက်တွေကိုငင်းငယ်စွာဖြေရှင်းကြဖို့ကိုလည်းကုလသမဂ္ဂအတွင်းမှချုပ်ကတိုက်တွန်းထားတဲ့အကြောင်းကိုကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂငင်းငယ်ထိန်တပ်ဖွဲ့တွေအနေနဲ့နှစ်ပေါင်း20နီးပါးကြာကာလအတွင်းဘယ်လက်နက်ကိုင်အဖွဲ့ကိုမှရှင်းလင်းနိုင်ခဲ့တာမရှိဘူးလို့ကွန်ဂိုသမ္မတဂျိုးဇက်ကပီလာကပြောဆိုတဲ့အကြောင်းလဲပြင်သစ်သတင်းအေဂျင်စီ AFP ကဖော်ပြထားပါတယ်။ကွန်ဂိုသမ္မတနိုင်ငံကိုကုလသမဂ္ဂအဆောင်လျှောက်အောက်ကနိုင်ငံအဖြစ်မရှိမြင်ဖို့သမ္မတကသတိပေးပြီးလာမယ့်ရက်ပိုင်းအတွေ့အတွင်းမှာပဲကုလသမဂ္ဂနဲ့ဆက်ဆံရေးကိုရှင်းရှင်းလင်းလင်းပြောင်းဆောင်ရွက်မယ်လို့သမ္မတကပီလာကပြောဆိုကြောင်းကိုလည်း AFP ကဖော်ပြထားပါတယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခံဆောင်အလက်စီနဗနီကိုမော်စကိုမြို့တော်ကလူမှုချိတက်ပွဲတစ်ခုမှာရဲကဖမ်းဆီးလိုက်ပါတယ်။လာမယ့်မတ်လအတွင်းကျင်းပမယ့်သမ္မတရွေးကောက်ပွဲကိုစန့်ကျင်ဆန္ဒပြဖို့အတိုက်ခံခေါင်းဆောင်နဗနီကစော်ဩခဲ့တာပါ။သူအဖမ်းခံရပြီဆိုတာကို Twitter မှာရေးသားခဲ့ပြီးထောက်ခံသူတွေဆန္ဒပြပွဲမှာပူးပေါင်းကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မော်စကိုရဲအဖွဲ့ကမစ္စတာနေဗနီရဲ့ဌာနချုပ်ကိုချိုးဖောက်ဝင်ရောက်ခဲ့ပြီးဓာတ်ရိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့သူ့ရဲ့ဝန်ထမ်းတွေကိုရဲကစစ်ဆေးမေးမြန်းဖမ်းဆီးနေတာတွေကိုတွေ့ရပါတယ်။မတ်လမှာကျင်းပမဲ့ရွေးကောက်ပွဲကအတုအရှောင်ရွေးကောက်ပွဲလို့အထိုက်ခံခေါင်းဆောင်ကပြောဆိုပြီးသဘိတ်မှောက်ကြဖို့တိုက်တွန်းထားတာပါ။ ရဲတွေတင်းတင်းချက်ချက်ချထားပေမဲ့လဲဆန္ဒပြပွဲတွေမှာသူတက်ရောက်မဲ့အရေးကိုတော့တားဆီးနိုင်မှာမဟုတ်ဘူးလို့ဒီကနေ့တင်းတင်းကနွေနေ့မှာဗီဒီယိုထဲမှာပြောဆိုထားပါတယ်ဆိုင်ငံထောင်နှံရှိနေတဲ့အတွက်ဆိုပြီးအတိုက်ခံကောင်းဆောင်နေပဲနီကိုတော့သမရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ထားတာဖြစ်ပါတယ်
ကတ်တလန်သမရဟောင်ကာလစ်ပရီဒီမွန်အနေနဲ့ကတ်တလန်သမရယာရူတာဝန်ကိုပြန်မယူနိုင်အောင်စပိန်နိုင်ငံရဲ့ထိပ်တန်းတရားရုံးတစ်ခုကတားဆီးလိုက်ပါတယ်။ပြည်ပကိုထွက်ပြေးတိမ်းရှောင်နေတဲ့ကတ်တလန်သမရဟောင်အနေနဲ့အင်္ဂါနေ့မှာပြုလုပ်မဲ့ဒေသရင်းပါလီမန်ရွေးကောက်ပွဲမှာသမရအဖြစ်နဲ့ပြန်ရွေးခံမယ်ဆိုရင်သူ့အနေနဲ့ပြည်ပကနေအုပ်ချုပ်လို့မရနိုင်ဘူးလို့စပိန်ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကစနေနေ့မှာဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပရီဒီမွန်ကလည်းသူ့အနေနဲ့အဝေးကနေကြမ်းတက်စာချင်းဆိုလို့မရနိုင်ဘူးဆိုတာကိုဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။ပရမောအနေနဲ့ပြည်ပမှာရှိနေတဲ့အချိန်အတွင်းကတ်တလန်သမရဖြစ်တဲ့တာဝန်ယူလို့မရနိုင်ကြောင်းနဲ့တကယ်လို့သူ့ကိုရွေးချယ်ခဲ့မယ်ဆိုရင်လည်းကတ်တလိုနီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်လိုက်တာကဆက်ပြီးအသက်ဝင်နေမှာဖြစ်တယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကပြောပါတယ်ပရမောအနေနဲ့တရားရုံးရဲ့ချုပ်တင်ခွင့်ပြုချက်နဲ့ဒေသတွင်းပါလီမန်မှာလူကိုယ်တိုင်မလာရောက်ဘဲသူ့ကိုသမရဖြစ်ယာရူအနှင်းချင်းကိုမလုပ်ဖို့ကိုလည်းဖွဲ့စည်းပုံတရားရုံးရဲ့တရားသူကြီးတွေကတညီတညွတ်ထဲသဘောတူခဲ့ကြတာပါဝီဒမောဟာကတ်တလန်သမရယာရူကိုဝင်ရွေးခံတဲ့တူဦးတီသောကိုယ်စားလှယ်လောင်းလည်းဖြစ်ပါတယ်သူဟာမိနစ်3ကတော့ကတလုံးနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့အတွက်လူမှုဆန္ဒခံယူပွဲကိုဦးဆောင်ခဲ့တာပါပင်ဆိုရကကတ်တလန်ပါလီမန်ကိုဖျက်သိမ်းပြီးကိုပိုင်အုပ်ချုပ်ခွင့်ပြန်ယူသိမ်းပြီးတဲ့နောက်သူဟာဘရဆောမြို့ကိုထွက်ပြေးတိမ်းရှောင်ခဲ့တာဖြစ်ပါတယ်တကယ်လို့သူ့အနေနဲ့စပိန်နိုင်ငံကိုပြန်မယ်ဆိုရင်တော့အဖမ်းခံရနိုင်ဖို့ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းကနေနေညပိုင်းသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတွင်အချမ်းဖတ်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကိုဒီကနေ့တနင်္ဂနွေနေ့မှာအင်ဒိုနီးရှားသမ္မတသွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ခီးစဉ်အတွင်းဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့မြို့တော်ဓါကာမှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့အနေနဲ့ရိုဟင်ဂျာအရေးကိုငြိမ်းချမ်းစွာနဲ့အများဆုံးဖြေရှင်းနိုင်ရေးအင်ဒိုနီးရှားသမ္မတကတိုက်တွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတပ်တန်းကျော်ကိုလက်ခံဆောက်ရှောက်ထားတဲ့အတွက်လည်းအစိုးရကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားဘက်ကတော့ကုလသမဂ္ဂနောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီတို့မှရိုဟင်ဂျာအရေးကိုဆက်လက်ထောက်ခံရပ်တည်သွားမယ်အကြောင်းအင်ဒိုနီးရှားသမ္မတကကတိပြုပြောကြားခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။
ပြည်ထောင်နိုင်ငံကတောင်တမျိုးသမီးတူအုပ်ကိုဟင်းမွန်တာတောင်တန်းမြောက်ပိုင်းကခေလမောင်ဒိန်လို့ခေါ်တဲ့တောင်ထိပ်မှာအသက်ရှင်ရတဲ့ပါကစ္စတန်ကယ်ဆယ်အဖွဲ့တွေကပြန်ပြီးတော့ကယ်တင်နိုင်လိုက်ပါတယ်။ဒါပေမဲ့သူနဲ့အတူတက်သွားတဲ့ပိုလန်နိုင်ငံသားကိုတော့အခုချိန်ထိရှာမတွေ့သေးဘူးလို့ပြောပါတယ်။ပိုလန်နိုင်ငံသားနဲ့ပြည်ထောင်နိုင်ငံသူရီဗိုဒိုဟာပေပေါင်း 14,000 ကျော်မြင့်တဲ့နိုင်ငံပါဘက်တောင်ကိုတက်ဖို့အတွက်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးဟာပေ 11,000 ကျော်အရောက်မှာရှေ့ကိုဆက်မတက်နိုင်ပဲရပ်နေတာကြောင့်သူတို့မှာပါတဲ့ဂျူရူဆက်သွယ်ရေးဖုန်းနဲ့အကူအညီတောင်းခဲ့တာဖြစ်တယ်လို့တောင်တပွဲအခမ်းအနားကိုစီစဉ်သူတွေကပြောပါတယ်။ပိုလန်နိုင်ငံကထိပ်တန်းတောင်တပ်အဖွဲ့ရဲ့ပထမဆုံးချိန်ဆောင်ရသည့်တောင်တပ်ရဲ့အခမ်းအနားကိုအနာက K2 တောင်ကနေတက်ဖို့ကြိုးပမ်းခဲ့ပြီးတဲ့နောက်သူတို့ဟာဆက်မတက်တော့ပဲနဲ့နောက်ဆုံးမှလက်လျှော့လိုက်တာပါ။ပါကစ္စတန်စစ်တပ်ကအဖွဲ့ဝင်၄ယောက်ပါတဲ့ပိုလန်တောင်တပ်အဖွဲ့ကို၄ချောင်းကနေကယ်တင်ခဲ့ပြီးနန်ဂါပါဘက်ကိုပို့ဆောင်ပေးခဲ့တဲ့ဖြစ်တယ်လို့ပြောပါရခင်ဗျာ
။ဆီးရီးယားနိုင်ငံအက်ဖရင်ဒေသတစ်ဝက်ကိုပြီးခဲ့တဲ့သတင်းဘက်ကတူရကီတို့၄ချောင်းကနေတိုက်ခိုက်ခဲ့မှုအတွင်းမီးလောင်ဖုံးတွေကျဲချခဲ့တာလို့ကတ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်အတွင်းကတ်တို့ထိန်းချုပ်ရာဆီးရီးယားနိုင်ငံအက်ဖရင်ဒေသကိုတူရကီဘက်ကတန်လွင်ခဲ့လို့နာမည်ပေးထားတဲ့ထိုးစစ်ဆင်တိုက်ခိုက်မှုဟာဆိုရင်အစင်ချင်းမဲ့တိုက်ခိုက်မှုလို့လည်းကတ်တွေကပြောဆိုကြပါတယ်။အက်ဖရင်ဒေသတွင်အရက်သားတွေအပေါ်ကိုတူရကီစစ်တပ်ကတားမြစ်ထားတဲ့မီးလောင်ပုံးလက်နက်တွေအသုံးပြုခဲ့တာလို့ဆီးရီးယားကတ်နိုင်ငံရေးသမားအီလ်ဟင်အာမက်ကမနေ့စနေနေ့ညပိုင်းတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ တူရကီနိုင်ငံကိုနိုင်ငံတကာကစန့်ကျင်လာစေရေးမျှော်လင့်ချက်နဲ့ကတ်တွေရဲ့ဝါဒဖြန့်ချက်ဖြစ်တဲ့ဆိုပြီးတူရကီစစ်တပ်ဘက်ကတော့ဆွဆွဲချက်ကိုညှင်းပယ်ထားပါတယ်ရှင်
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပတဲ့2018 Australian Open အမျိုးသားတူဦးချင်းတင်နစ်ပြိုင်ပွဲမှာတော့ဆွစ်ဇာလန်နိုင်ငံကတင်နစ်အကျော်မော်ရော်ဂျာဖက်ဒရာကိုဆွဲသွားပါတယ်။မျိုးသားတူချင်းဖိုင်နယ်ကိုဒီကနေ့ကစားကြတာမှာဖက်ဒရာကခရိုအေးရှားနိုင်ငံကမာရန်ချီလစ်ကို6-6, 6-3, 6-6, 6-1နဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒီပွဲမှာဘူးဆွဲလိုက်တဲ့အတွက်ဖက်ဒရာဟာအကြိမ်20မြောက် Grand Slam ဆုဖလားကိုအနိုင်ရလိုက်တာဖြစ်သလို Australian Open ကိုလည်း6ချိန်မြောက်အနိုင်ရလိုက်တာဖြစ်ပါတယ်မနေ့စနေနေ့အမျိုးသမီးဘိုလူဝက်မှာတော့ကမ္ဘာနံပါတ်1ဒိန်းမတ်နိုင်ငံကကစားသမား Caroline Wozniacki ကရိုမေးနီးယားနိုင်ငံကနံပါတ်1ကစားသမား Simona Halep ကိုအနိုင်ရပြီးတော့ပိုဆွဲသွားခဲ့ပါတယ် Caroline Wozniacki အတွက်တော့ဒါဟာပထမဆုံး Grand Slam ဆုဖလားလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဖက်နောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကမြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြေးပြိုင်နှစ်နာဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုတင်ပြတော့ပါမယ်ကချင်ပြည်နယ်ရင်းမြမတပ်မတော်နဲ့ကချင်လူလာရေးအဖွဲ့ KIO တို့အကြားတနိုင်းမြို့နယ်ရွှေမော်တွင်းဒေသဖက်မှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲအတွင်ပိတ်မိနေတဲ့ရွာသားတွေဟာဒီကနေ့နေ့ရက်ကထွက်ခွာလာကြပြီဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအတွင်ရွာသားတွေထိခိုက်သေးဆုံးမှုတွေလည်းရှိနေတယ်လို့ကချင်အရေးစောင့်ကြည့်သူတွေကဆိုပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်ထဲကပရဲမော်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေဆဲခြေနေကြပိတ်မိနေတဲ့ရွာသားတွေနဲ့ပရဲမော်လုပ်သားတွေဟာအလံပြူကန်ပြီးတိုက်ပွဲဖြစ်ပွားနေရကနေထွက်ခွာလာပြီလို့ဒေသခံရွာသားသူကပြောပါတယ
်ဟုတ်ကဲ့ပြည်ထောင်စုအခြေအနေတော့ကျွန်တော်ခုရောက်ရှိနေတဲ့နေရာနဲ့တမိုင်တော့ပဲရှိပါခင်ဗျဒီပြည်လေးနဲ့ကြည်ဒီလေးတော်တော်ပြပါလိမ့်မယ်ကျွန်တော်တို့ကဒီပင်းတော်နဲ့ရှစ်မိုင်ဆယ်မိုင်လောက်ဝင်းတဲ့နောင်ကွန်းအရရွှေမောင်းပေါ်ရွာဟောင်းပေါ်အဲ့မှာရောက်ရှိနေတဲ့ပြည်သူလူထုတွေကလူရဲ့အလုံးဟော3,400ကျော်ရှိတယ်ဒီလက်ရှိပြားလေးနဲ့ကြည်ဒီထွက်တဲ့ခါပြည်သူတွေကထိန်းလို့တိန်းလို့မရဘူးကသူတို့ကလမ်းအတိုင်းကိုခြိတက်သွားကြပါတယ်သူတို့ကဒီမှာစားဆရာမရှိတောက်ဆရာမရှိဆိုတော့ဘယ်လိုမှနေလို့မရတော့တင်းနဲ့တေပေါ့သူရဲ့ပုံစံနဲ့အလုံးတန်းစီပြီးမှအပေါ်အဖို့ခြိတက်ကြပါတယ်ခင်ဗျ
မြမသမရောကနေကချင်လို့လိုက်ရသမရောအခြေပြုရတနိုင်းမြို့နယ်ရွှေမော်သွင်းဒေသဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါတိုက်ပွဲတွင်မြမသမရောဘက်ကလက်နေကြီးပြေကမှုကြောင့်ဒေသခံရွာသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုရွာသားတွေအနေနဲ့တိုက်ပွဲတွင်ပိတ်မိနေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ်
နောက်ဆုံးအခြေအနေကလက်နေကြီးတဲ့တောက်ဆော့အခုဖြစ်ဖြစ်နေတဲ့မြေတွေကလူပူခါလို့ခေါ်တယ်ပြီးတော့နမ်ကွန်ချင်းတို့ရဲ့မိုက်ခုံတို့ရဲ့အဲတုံးတွေကတမတောက်ဆော့တွေလက်နေကြီးနဲ့ဘန်းသူရဲ့နမ်ကွန်တို့ဆိုတဲ့အဝီဘမှာတမ်တော်ဖြစ်ကြောင်းနဲ့အဲ့နဲ့ရောက်နေပြီရောက်တဲ့အခါကျတော့သူတို့ဂျမ်းဖြစ်တယ်ပေါ့ဂျမ်းဖြစ်တဲ့ကျွန်တော်မင်းကအရက်သားရှိဦးတဲ့ဆုံးသွားတယ်ပြီးတော့အမျိုးသမီးမျိုးကသူတို့ထားမတာရှိတယ်မင်းက
မနေ့ကပြခတ်မှုမှာရွာသားတွေထိခိုက်ဒေဆုံးမှုရှိနေတယ်လို့အဖမ်းဆီးခံရမှုတွေလည်းရှိနေတယ်လို့သူကဆိုပါတယ်ကချင်ပြည်နယ်တနိုင်းမြို့နယ်ပါဝင်မန်စီမြို့နယ်နဲ့စွန်ပရာပွန်ဒေသမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KIO ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကကုလို့ပြောပါတယ
်။သူကဆက်တဲ့ဆိုလို့တိုက်ပွဲတွေဖြစ်ပါလေ။မနေ့ကတော့တပ်မတော်တွေကတိုက်ပွဲတော်တော်ထူးထူးစီနေသူတို့ကလေကြောင်နဲ့ပြစ်တာပေါ့။ရက်ခိုက်တာနဲ့ပြစ်ပြီးမှချင်းချင်းနဲ့ပြန်တက်လာတာ။တပ်မတော်ဘက်ကတော်တော်လေးအဖြစ်နာတယ်လို့ကြားရတယ်။သင်္ဘောပြင်းတဲ့မှာဖြစ်ရတဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့အနေအထားဖြစ်ပါတယ်။မန်စီတဲ့မှာကတော့အဲ့မှာတော့မလဲပြီးမှလည်းပြင်ထားဖြစ်ပါတယ
်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုဖြစ်စဉ်နဲ့ပတ်သက်လို့တမရော်ဘက်ကတရင်ထုတ်ပြန်တာတော့မတွေ့ရသေးပါဘူး။အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့တူဒေသခံရွာသားတွေထိခိုက်မှုတွေရှိနေပြီးတိုက်ပွဲကြောင့်အသက်လူပြေးနေရတဲ့အခြေအနေမှာရှိနေပါတယ်။ဒီစစ်ဆောင်ရွာသားတွေကိုခေါ်ဆောင်ဖို့အတွက်ကချင်နှစ်ချင်းခရိယံဖွဲ့နဲ့ကချင်ငင်းချမ်းရဲအကျိုးဆောင် PCG ဖွဲ့တို့တိုင်ပင်ညှိနှိုင်းနေစေလို့ KBC သွေးရင်မှုတောက်တာခလန်ဆန်စွန်ကပြောပါတယ
်ကျွန်တော်တို့ကိုလာပြီးခေါ်ဖို့တောင်းဆိုနေရကျွန်တော်တို့ကလည်းအခုအဲ့ဒါကို PCG နဲ့ကိုတိုင်ပင်ကြီးမှဆောင်ရွက်ဖို့ရှိနေပါတယ
်ကချင်ပြည်နယ်သွေးမှာအန်စီအပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာဆိုရတမတော်တို့ကြာပြီးခဲ့တဲ့2021ခုနှစ်ကစလို့တိုက်ပွဲတွေဖြစ်ပွားလာတာဖြစ်ပြီးတိုက်ပွဲကြောင့်တိမ့်နဲ့ချီတဲ့ဒေသခံကချင်ပြည်သူတွေဟာစစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည် ောင်စုရဲ့ညမစီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားချေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချစ်ဆန်တို့ကြားအပြန်အလှန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်ဒီဖြစ်ရပ်ကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့တက်ရောက်မှုတွေရှိသွားပါလဲလာမယ့်အင်္ဂါနေ့ညပိုင်းတဲရဲလီလိုက်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA တဲရဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်အယူဆနဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။အင်္ဂါနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါ။မြန်မာနိုင်ငံမှာအရသာအစိုးရအုပ်ချုပ်ခွင့်ရပြီဆိုပေမဲ့အရင်အစိုးရတွေလိုပဲနိုင်ငံရေးအကျဉ်းသားတွေခုချိန်ထိဆက်လက်ဖမ်းဆီးအကျဉ်းကျခံနေရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ AAPPB ကတွေ့ဖက်အတွင်းရေးမှူးကိုဘိုးကြီးကပြောပါရယ်။ကိုညာဝင်းအောင်ကတွေ့ဆုံမေးမြန်းထားပါရရှင
်။ကိုကြီးကျွန်တော်တို့တွေ့ရတယ်ကျွန်တော်ကြားပြီ။ဒီကောင်းပါခင်
ဗျ။ဟုတ်ကဲ့ကောင်းပါတယ်။ကျွန်တော်လည်း9နှစ်လောက်ရှိပြီမြောက်တယ်။
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ VOA ကိုအခုလိုပြည်သားတွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးပ
ါဟုတ်ကဲ့ပ
ါအခုဒီအမေရိကန်နိုင်ငံကိုအခုတစ်ခါလာတဲ့ခီးစင်ပါဗောနော်ဒီအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဘယ်လိုမျိုးအကြောင်းအရာတွေဆွေးနွေးပြပါလဲအ
ဓိကကျွန်တော် State Department Democracy Human Rights and Labor ကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ပြပါတယ်အဲ့လိုပဲတခြားအဖွဲ့အစည်းတချို့တွေနဲ့လည်းကျွန်တော်တို့တွေ့ပြပါတယ်တွေ့တဲ့အခါမှာတော့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနောက်လက်ရှိရခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတွေဒါတွေကိုတော့ကျွန်တော်တို့ရေဘူးရအဆွေနေပြစ်တာရှိပါတယ်နောက်တစ်ခုကအမေရိကန်ဘက်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မဲ့အရာတွေကိုလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာဟုတ်လားအခုအချိန်မှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးတယ်ဆိုပြီးတော့ကိုဘူကြီးတို့ဟုတ်လားနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ပေါ့နော်ဒီ AAPPB ကနေပြီးတော့ထုတ်ပြန်လာတာကျွန်တော်သတိပြုမိပါတယ် NLD အစိုးရလက်ထက်မှာဒီနိုင်ငံရေးအကျဉ်းသားကအခုဘယ်လောက်ထိရှိနေသေးလို့လဲခင်ဗျာ
ကျွန်တော်တို့ထောင်ချပြီးသားက42ယောက်အမှုရင်ဆိုင်နေတာကရောက်200လောက်ရှိပါတယ
်ဆိုတော့ဒီလိုဒီမိုကရေစီကိုဖော်ဆောင်မယ်ဆိုတဲ့အခြေအနေမျိုးပေါ့လေဟုတ်လားဒီအစိုးရကိုပြန်ကြည့်ရင်လည်းဒီအစိုးရမှာပါဝင်တဲ့လူတွေလွှတ်တော်မှာပါဝင်တဲ့လူတွေတဲမှာတစ်ချိန်တော့နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့သူတွေလည်းရှိတယ်ဒီလိုလူတွေဟာလာစီမံခန့်ခွဲအုပ်ချုပ်နေတဲ့ကာလမျိုးမှာနိုင်ငံရေးအကျဉ်းသားဆိုတာရှိသင့်ရလားခင်ဗ
ျတကယ်တော့ဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ပေါ်ကိုရောက်တယ်ဆိုရင်တော့နိုင်ငံရေးအကျဉ်းသားဆိုတော့ရှိ ਉ မရှိရတော့ပါဘူးအခုနိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုတာကဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ပေါ်ကိုမရောက်သေးဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်တစုံတရာကျွန်တော်တို့လုပ်ပိုင်권တွေလုပ်လို့ရတာတွေရှိနိုင်တယ်ဒါပေမဲ့လုပ်လို့မရတာတွေလည်းအများကြီးရှိနေပါသေးတယ်အထူးသဖြင့်တော့2008ဖော်သေးပုံအခြေခံဥပဒေကစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားဖို့အတွက်အဓိကအနှောက်အယှက်အဟံတာဖြစ်နေစေပါတယ်။နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စမှာလည်းကျွန်တော်တို့ကအရေးအတွက်ကိုရင်ကျွန်တော်တို့ပြောလို့မရပါဘူး။နိုင်ငံရေးအကျဉ်းသားဖြစ်စေတဲ့အဓိကအကြောင်းတွေကိုရှင်းနိုင်မှနိုင်ငံရေးအကျဉ်းသားကိစ္စကပြတ်သွားမှာပါ။နိုင်ငံရေးအကျဉ်းသားအဓိကဖြစ်စေတဲ့အကြောင်းတွေကဥပမာပြည်တွင်းစစ်ပေါ့။ဒါကနိုင်ငံရေးအကျဉ်းသားတွေအများအများကိုမွေးထုတ်ပေးနေတယ်လို့ကျွန်တော်ပြောလို့ရတယ်။အဲ့ဒီမှာမတရားသဖြင့်ဖမ်းဆီးတာတွေ၊နှိမ့်ဆက်ညှဉ်းပန်းတာတွေ၊ဥပဒေမှာတပ်ဖြတ်တာတွေ၊ကျွန်တော်ပြောတဲ့ဒီ rape ကိစ္စတွေဒီလိုကိစ္စတွေကလည်းအများကြီးဒီလိုစစ်ဖြစ်နေတဲ့ဒေသတွေမှာဖြစ်တယ်မတိမငြိမ်ဖြစ်နေတဲ့ဒေသတွေမှာဒီလိုကိစ္စတွေအများအောင်များဖြစ်နေပါတယ်ဆိုတော့ဒီကိစ္စတွေကိုမရှင်းနိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးကျင်းသားပြဿနာဖြေလည်မှာမဟုတ်ဘူးမနေ့တနေ့ကပဲဒီကချင်ကျောင်းသားလေးတယောက်ပေါ့အသက်တော်မပြေသေးဘူး14နှစ်လောက်ပဲရှိသေးတယ်ထောင်ထဲနှစ်နှစ်ချခံလိုက်ရတယ်အဲ့လိုပဲကချင်သင်းဟုတ်ဆရာတွေကထောင်ထဲနှစ်နှစ်ချခံလိုက်ရတာရှိတယ်ဆိုတော့အခါကျတော့တိုင်းရင်းသားတွေကိုဒီလိုမတရားသိမ်းဆက်သွယ်မှုနဲ့ဖမ်းနေတယ်ဆိုလို့ရှိရင်အမျိုးသားပြည်လည်သိမြင်ရတော့လည်းအများကြီးအနှောက်အယှက်ဖြစ်စေမယ်မျိုးသက်ပြန်လည်သိမှတ်ရေးဆိုတော့ယုံကြည်မှုနဲ့သက်ဆိုင်ပါတယ်ဆိုတော့ဒီအဲ့အတွက်တကယ်တမ်းဖမ်းနေတာကလည်းကြည့်လိုက်တယ်ဆိုလို့ရှိရင်ဒီတက်မတော်ဘက်ကဖမ်းနေတာတွေလည်းရှိတယ်အဲ့လိုပဲအခုခေတ်မှာပိုဆိုးလာတာကရွာသူရွာသားတွေကိုဖမ်းတာတက်မတော်တခုလည်းမဟုတ်ဘဲနဲ့ဒိုင်းသားလက်နက်ကန်တက်တရားလည်းဖမ်းလာတာရှိပါတယ်ဆိုတော့ဒါကကျွန်တော်တို့နိုင်ငံအတွက်စိုးရိမ်စရာကောင်းတယ
်အဲ့တော့ဒီနေရာမှာပေါ့နော
်
ဒီ NLD အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားဖြစ်ပါစေတော့ဆိုပြီးတော့ဒီလိုလုံနေတာမျိုးလားဒါမှမဟုတ်ရင်ဒီဖွဲ့စည်းပုံအရာမို့လို့ဟုတ်လား ဟိုတက်မတော်ဒါမှမဟုတ်လူညွေးတက်ဖွဲ့တွေကဆောင်ရွက်နေတာမို့လို့ဟာလားဒီနိုင်ငံအကျဉ်းသားတွေကဖြစ်လာရတာလား
အခုကတော့တနေ့လေးပို့ပြီးတော့ရောထွေးလာတာပြောနေလည်းရှိပါတယ်ဥမာတောင်ဆန်းစုကြည်ကိုဝေဖန်လို့ဆိုပြီးတော့တရားဆိုရဲဆိုတော့ကိစ္စတွေလည်းရှိလာတယ်တကယ်တမ်းကျတော့ဒီအမေရိကန်မှာဆိုလဲဒေါ်နယ်ထရန့်ကိုတမရကိုဝေဖန်နေတာပါပဲဆဲဆိုနေတာတွေလည်းရှိတာပါပဲဒါပေမဲ့အဲ့လိုမျိုးလှုပ်လို့အတွက်အမေရိကန်မှာတရားမအဖတ်မခံအောင်ဆိုတော့ဒါကအစိုးရတွေဘက်ကသဘောထားကြည့်ရမယ်အဲ့လိုပဲဒီတက်မတော်ခေါင်းဆောင်တွေဘက်ကလည်းဒီလိုမျိုးသူတို့ကိုဝေဖန်လို့သူတို့ကိုဟိုမတရားသဖြင့်ပြောလို့ဆိုပြီးတော့ဖမ်းတယ်ဆိုတော့မျိုးကတော့အတော်လေးကိုမဖြစ်တဲ့ကိစ္စမျိုးတွေပါဒါတွေကသဘောထားကြီးကြီးနဲ့ရှောင်လို့ရတယ်မဖမ်းမဲ့ထားလို့လည်းရတယ်ဒါကပြုတ်မှုအသေးလေးတွေကိစ္စပါရာဇဝမှုတော့မဖြစ်တဲ့ကိစ္စမျိုးတွေပါဒီလိုမျိုးကိုရေးကြီးကွန်ရက်လုပ်နေတယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကတကယ်ကိုစိုးရိမ်စရာကောင်းပါတယ်နောက်တစ်ခုကတကယ်တမ်းအမုန်းတရားကိုပြောနေတဲ့အမုန်းတရားအတွက်လှုံ့ဆော်နေတဲ့သူတွေကြတော့တကယ်ဖန်စီထင်းနေတဲ့နေရာတွေရှိတယ်ဒါတွေကိုမဖမ်းမဲ့နဲ့ဒီတိုင်းပဲလွတ်တော့ပြေးတဲ့မျိုးတွေရှိတယ်ဒါကတိုင်းပြည်ရဲ့ဒီတည်ငြိမ်မှုကိုအများကြီးနှောက်ယှက်ဖြစ်စေပါတယ
်ဒီနေရာမှာပေါ့လေနိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီအစိုးရဘိုင်းနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကဟာလာဟိုတားမြစ်ပယ်ချတာမျိုးတွေကျွန်တော်ကြားရတယ
်ဟုတ်ကဲ့ဒီကိစ္စကတော့အထူးသဖြင့်ကျွန်တော်တို့လည်းတော်တော်စိတ်မကောင်းဖြစ်မိပါတယ်အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးပေါ်မှာနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကိုလုံးဝထည့်သွင်းမဆွေးနွေးတာတွေဆွေးနွေးဖို့အစီအစဉ်မရှိတာတွေကဟိုကျွန်တော်တို့တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ်အလားတူပဲတခြားဒီမိုကရက်တစ်ဒီမိုကရေစီအင်အားစုတွေတခြားနိုင်ငံရေးပါတီတွေကလည်းနိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်ပေါ်လာအောင်စူးစမ်းနေတာကိုကျွန်တော်မတွေ့ရဘူးဥပမာ SNL ပဲဖြစ်ဖြစ်လူ့ဘုံသစ်ဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်အခြားဒီလိုနိုင်ငံရေးပါတီတွေကပေါင်းပြီးတော့အတူတကွတွဲလို့မယ်ဆိုလို့ရှိရင်တော့ဒီအတိတ်ပဲဖွင့်ဆိုချက်ကပို့ပြီးတော့အလားလာကောင်းတဲ့အနေထားမှာရှိနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ကူဘူဂျီရောကနိုင်ငံရေးအကျဉ်းသားအကူအညီစောင့်ရှောက်မှုအပြင်ပေါ့လေဒီလူအခွင့်အရေးနဲ့ပတ်သက်လို့ပါဟာလာလှုပ်ဆောင်ခဲ့ကြတာဆိုတော့ဟိုလူအခွင့်အရေးအခြေအနေတွေကတစ်နှစ်တည်းတစ်နှစ်ပေါ့ဘယ်လောက်ထိတိုးတက်လာတာမျိုးရှိပါလဲဒါမှမဟုတ်ရင်နောက်ပြန်ဆုတ်သွားနေလို့
လူအခွင့်အရေးကိုပြောရင်တော့ကျွန်တော်နှစ်ခုပြောလို့ရပါတယ်ဒါက promotion ပေါ့လူအခွင့်အရေးတိုးတက်ရေးတိုးမြှင့်ဖော်ဆောင်ရေးတွေဘာတွေလုပ်နေသလဲလူအခွင့်အရေးကာကွယ်ရေးတွေဘာတွေလုပ်နေသလဲပေါ့အခုဒီနောက်ပိုင်းမှာတော့ဒီလူအခွင့်အရေး promotion ပေါ့တိုးမြှင့်ရေးနဲ့ပတ်သက်ပြီးတော့အတော်လေးလှုပ်လို့ရတာမျိုးတွေရှိတယ်။ဆိုတော့ဒါပေမဲ့ကာကွယ်ရေးဘက်မှာတော့တော်တော်များများကိုမလုပ်နိုင်တာမျိုးတွေရှိတယ်။ဒါပေမဲ့တချို့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းလာမှုတွေလည်းအခုကျွန်တော်တွေ့ရတယ်။တချို့နေရာမှာရက်ဖက်အဖွဲ့အစည်းတွေကစူးစမ်းမှုတွေကြောင့်ဒီရွာသားတွေကိုတတ်တဲ့ဒီတပ်မတော်သားတွေပြန်ပြီးအရေးယူခံရတာတွေတချို့ရဲတွေပြန်ပြီးအရေးယူခံရတဲ့ကိစ္စမျိုးတွေရှိလာတာမျိုးတွေတွေ့ရပါတယ်။ဒါကရက်ဖက်အဖွဲ့အစည်းတွေရဲ့တကယ်ဆုံးဆုံးစားစားနဲ့လှုပ်ဆောင်မှုတွေကြောင့်ဒီလိုမျိုးတွေလုပ်နိုင်တာရှိတယ်။ဒါပေမဲ့လူ့ခွင့်ရေးကာကွယ်မြင့်တင်မှုအထူးသဖြင့်ကာကွယ်တဲ့အပိုင်းမှာတော့အများကြီးကျွန်တော်တို့မလုပ်နိုင်ပါဘူး။တရားဥပဒေတော့ကျွန်တော်တို့အများကြီးဆက်ပြီးတော့စူးစမ်းပြီးလုပ်ကင်သွားအောင်မှာဖြစ်ပါတယ်။ဒါကတရားဥပဒေစိုးမိုးရေးနဲ့လည်းအများကြီးသက်ဆိုင်ပါတယ်။ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်အောင်ပါပါ
။ဟုတ်ကဲ့။ဟိုကျွန်တော်နားလေတာကကုဘူဂျီရဲ့ AABBB ဆိုလို့ရှိရင်ဟာလားနိုင်ငံရေးအကျဉ်းသားတွေအတွက်ကူညီစောင့်ရှောက်ပေးတယ်ဒါအပြင်ကိုအခုလိုပွင့်လင်းလာတဲ့ဟာလား NLD ရတားအစိုးရလက်ထက်မှာမြန်မာပြည်တွင်းမှာပေါ့ AAPP ကဘယ်လိုအစီအစဉ်တွေဘယ်လိုဟာတွေကိုလှုပ်ဆောင်နေတာရှိပါလဲ
ကျွန်တော်တို့အခုဆိုရင်ဒီအစိုးရအထက်တန်းကျောင်းတွေပေါ့အဲ့ဒီအထက်တန်းကျောင်းတွေမှာလူ့ကွန်ရေးပညာပေးဆွေးနွေးပွဲတွေကျွန်တော်တို့လုပ်နေတာရှိပါတယ်ကျွန်တော်တို့ရှမ်းပြည်နယ်ဘက်မှာကျွန်တော်တို့လုပ်ပါတယ်ရှမ်းပြည်နယ်ဘက်ကအထက်ကကျောင်းတွေမှာလုပ်တယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်နဲ့စက်တင်ဘာနှစ်လအတွင်းမှာဆိုရင်ပဲခူးတိုင်းတွေကကျောင်းပေါင်း83ကျောင်းပေါ့ကျွန်တော်တို့လုပ်ခဲ့တာရှိပါတယ်နောက်ပိုင်းမှာကျွန်တော်တို့ဒီပဲခူးတိုင်းထဲမှာပဲရက်ွက်အုပ်ချုပ်ရေးမှုတွေကိုကျွန်တော်တို့တရက်တာလူ့ခွင့်ရေးတည်နှံပေးဖို့ကျွန်တော်တို့ပဲခူးတိုင်းအစိုးရအဖွဲ့နဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာရှိပါတယ်။ဒါကလူ့ခွင့်ရေးမြင့်တင်ရေးအပိုင်းပေါ့နော်။ဆိုတော့ဒီမြင့်တင်ရေးအပိုင်းကိုလုပ်ရတဲ့အဓိကအကြောင်းကလည်းဒီလူ့ခွင့်ရေးဆိုတာကိုသိမှပြီးလို့ရှိရင်ကိုယ့်ရဲ့အခွင့်အရေးကိုလည်းသိဖို့လိုတယ်။ကိုယ့်ရဲ့တာဝန်ကိုလည်းသိဖို့လိုတယ်။အဲ့လိုမျိုးအခွင့်အရေးနဲ့တာဝန်ကိုသိမှလူ့ခွင့်ရေးကာကွယ်ရေးကပို့ပြီးတော့အားကောင်းလာမှာပါ။ဒါကြောင့်လို့ကျွန်တော်တို့ဒီလိုလူ့ခွင့်ရေးစုံရပွဲလေးတွေကိုနိုင်ငံအနှံ့မှာကျွန်တော်ကြေကြေပြေပြေလှုပ်ဆောင်နေတာရှိပါတယ်
။ဒီအစိုးရအခုလက်ရှိအစိုးရလက်ထက်မှာဒီလွတ်လပ်စွာထုတ်ဖော်ပြောဆို권တို့ဟာလားလွတ်လပ်စွာဆန္ဒထုတ်ဖော်권တို့အတိုင်းအတာတွေရအောင်ကိုဗိုလ်ကြီးတို့ညှို့မှန်းထားတဲ့အခြေအနေတိုင်းရောက်နေပြီလားဒါမှမဟုတ်ရင်ဘာတွေလိုအပ်ချက်တွေရှိနေပါ့
။အခုကတော့မရောက်သေးပါဘူး။မရောက်သေးတဲ့အပြင်ကိုလည်းစိုးရိမ်စရာအနေအထားတွေတော့ကျွန်တော်တို့ပိုတွေ့လာရတယ်လို့ခံစားရပါတယ်။ဥပမာဘာဖြစ်လို့လဲဆိုတော့ရန်ကုန်တိုင်း17မြို့နယ်အတွင်းမှာလွတ်လပ်စွာဆန္ဒဖော်ထုတ်권မရှိဆိုတော့မျိုးကိုနယ်လုံးဝင်ကြီးကနေပြောလာတယ်ဆိုတော့ကကြတော့ဒါကဒီကျွန်တော်တို့ဒီမိုကရေစီကိုနောက်ပြန်သွားနေပြီလားကျွန်တော်တို့လွတ်လပ်ခွင့်တွေကိုတဖြည်းဖြည်းနဲ့ပြန်ရုပ်သိမ်းနေပြီလားပေါ့ဒီလိုမျိုးကျွန်တော်တို့မေးခွန်းထုတ်ဆရာနေရှိပါတယ် Daga, not a cougar, Daga, Lunyu, you may net, who will the sign. A Suyaga, the old K Togala, the home will Lunyu, you may be a Togla, Suyaga, Matasi Nainala, Dauro General Shilin and Matia de Wall. Dimet the Jara, Mimanangama, Lula Kuni, or the PVP and Yu Taila, Nere, Lugano Sajama Kanawa.
Okay, not a cougar, no, D. Nangajinarisura, Nanga and Pionle dress, Kuning and two table dress of Gro, Pavio Boario, Zedivio, Luke Jarari, Shiba.
ไอ้รอดีနိုင်ငံရေးအကျဉ်းသားတွေအနေနဲ့ပေါ့အပြင်မှာအခုရောက်နေတဲ့လူတွေအနေနဲ့ကဟိုနိုင်ငံရေးစီးကြောင်းထဲမှာဘယ်လောက်ထိဟိုပါဝင်နိုင်ခွင့်တွေရှိနေပြီလဲခင်ဗျဟိုတချို့တွေကြတော့လည်းရှိပါတယ်ဒါကြောင့်မလို့လည်းဒီဟိုဘုံကြီးချုပ်ဖြစ်တဲ့သူတွေအစိုးရဘက်မှာတာဝန်ထမ်းဆောင်တဲ့သူတွေလွှတ်တော်ထဲမှာတာဝန်ထမ်းဆောင်တဲ့သူတွေဒီလိုမျိုးလည်းဖြစ်တဲ့လူတွေဖြစ်ကြပါတယ ဒီလိုမျိုးတွေကိုတော့တစုံတရာပြန်ပြီးတော့နိုင်ငံတော်အနေနဲ့ပံ့ပိုးပေးတာမျိုးတွေကူညီပေးတာမျိုးတွေတော့လုပ်ဆောင်တဲ့လို့ထင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့တစ်ဖက်ကလည်း
ဟိုရီပရီရှင်းပေါ့ပြန်လဲကုစားရေးဥပဒေပေါ်ပေါက်လာဖို့လဲကျွန်တော်တို့စူးစမ်းနေတာရောရှိပါတယ်ဟုတ်ကဲ့အဲ့တော့ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လာရင်ကိုကြီးတို့ AB
အနေနဲ့ကအစိုးရတောင်းဝန်ရှိသူတွေနဲ့တိုက်ရိုက်ဟလာညှိနှိုင်းတာမျိုးအကြံပြုတာမျိုးရောဘလို့အခွင့်အရေးတွေရှိပါလဲအရင်အုပ်သိမ်းစိန်လက်ထက်တုန်းကတော့လက်ကျန်နိုင်ငံချင်းသားစီစီကော်မတီဆိုပြီးတော့ဖွဲ့ထားတယ်အဲ့ဒီထဲမှာလည်း AB ပြောနိုင်ငံတကာနဲ့အများရန်ဖြစ်နေလို့နိုင်ငံတကာပြောသမျှကိုလည်းအများနဲ့မငြင်းဆန်နေရုံနဲ့ကျွန်တော်တို့ပြဿနာတွေကိုပြေလည်တော့မှာမဟုတ်ဘူးပကတိပြဿနာရဲ့ပကတိကိုကျွန်တော်တို့ပကတိတိုင်းလက်ခံပြီးတော့ဘယ်လိုပြေလည်အောင်ဖြေရှင်းမလဲဆိုတဲ့ဟာကိုနည်းလမ်းနဲ့သိကြရှာဖို့လိုပါတယ်အခုဆိုရင်အမေရိကန်ကဒီစစ်ကောင်းဆောင်မြန်မာနိုင်ငံစစ်ကောင်းဆောင်တွေကိုအရေးယူဖို့ဆိုတော့မျိုးပြင်ဆင် ုးကြတော့မယ်ကိစ္စတွေဒီလိုမျိုးကိုလည်းကျွန်တော်တို့အများကြီးတွေ့နေရတာရှိတယ်ရှိတဲ့အခါကျတော့မြန်မာနိုင်ငံအနာဂတ်တော့ကျွန်တော်တို့အတော်လေးစိုးရိမ်ပါတယ်နောက်ကျွန်တော်တို့တိုင်းပြည်ကိုကာကွယ်ဖို့ဆိုလို့ရှိရင်လိုအပ်တာကကျွန်တော်တို့ရဲ့ညီညွတ်မှုရဲ့ကျွန်တော်တို့ smart foreign policy လို့ခေါ်တယ်အမှန်ကောင်းမွန်တဲ့တိကျတဲ့နိုင်ငံခြားရေး policy ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကအချုပ်အခြာအာဏာကိုကာကွယ်နိုင်မှာဖြစ်ပါတယ်လက်နက်နဲ့ကာကွယ်ဖို့စဉ်းစားနေရင်တော့ကျွန်တော်တို့ကအချုပ်အခြာအာဏာတဖြည်းဖြည်းနဲ့လုံးဝပေါက်ပါတော့ပါလိမ့်မယ်ဒါတို့ကျွန်တော်တို့ကနိုင်ငံခေါင်းဆောင်တွေကိုအထက်မှရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကိုကျွန်တော်တို့သတိပေးကြပါတယ
်ဟုတ်ကဲ့ကိုကြီးကျေးဇူးတင်ပါတ
ယ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးလိုက်တာပါရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလမီတာ190ရိုးကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်သတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လင်းပါမယ်။နှစ်ဖက်စလုံးအသေးချာပြန်သုံးသပ်ရမယ်မြောက်ဦးအရေးခင်းဆိုတဲ့ကောင်းစင်တဲ့ဒီသဘက်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကိုညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ဇန်နဝါရီ16နေ့ညကမြောက်ဦးမှာကျင်းပမဲ့233ကြိမ်မြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပခွင့်ခွင့်မပြုခဲ့တာကိုအကြောင်းပြုပြီးဆန္ဒပြပွဲနဲ့ရုံရင်းဆန်ခတ်မှုဖြစ်ပွားခဲ့ပါတယ်ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်လူ9ယောက်သေဆုံးပြီးလူတချို့ဒဏ်ရာရခဲ့ပါတယ်နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံကဆန္ဒပြပွဲတစ်ခုမှာလူအသေးအပြောက်အများဆုံးဖြစ်ရဖြစ်ခဲ့တာမို့အတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါတယ်အခုဒီလူသေဆုံးမှုနဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မတီတရဖွဲ့စည်းဆောင်ရွက်နေပါပြီဒီပြဿနာရဲ့အရင်းအမြစ်ဟာဘာဖြစ်မလဲပြိပခါပြဿနာဘောင်းစုံနဲ့စူပွက်နေတဲ့ရခိုင်ပြည်နယ်မှာခုလိုပြဿနာမျိုးမဖြစ်အောင်ဘာတွေလုပ်သင့်တယ်လဲဆိုတာခုတစ်ပတ်လေးလာဆွေးနွေးကြည့်ကြရအောင်ပ
ါပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ထူးထူးခြားခြားမဟုတ်ပါဘူးကော်မတီတစ်ခုကနေဇန်နဝါရီလ16ရက်နေ့ညမြောက်ဦးမှာ233ကြိမ်မြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပဖို့စီစဉ်ပါတယ်အဲ့ဒီအခမ်းအနားမှာတည်သူလွတ်တော်အမတ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ဟောပြောဖို့စီစဉ်ထားတယ်လို့လည်းသိရပါဗျ။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာမြောက်ဦးမှာပွဲကျင်းပမယ့်ရက်မတိုင်ခင်ရသေတောင်မြို့နယ်မှာဟောပြောခဲ့ပြီးပါပြီ။အာဏာပိုင်တွေဘက်ကတော့ပွဲကျင်းပမယ့်နေရာဟာနန်းတော်ရာဂုံးမှာမို့ခွင့်ပြုချက်မပေးခဲ့ဘူးလို့ဆိုပါရယ်။ခွင့်ပြုချက်မပေးတဲ့ကိစ္စမှာဖော်ပြမထားပေမဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ရဲ့ရသေတောင်မြို့နယ်ကဟောပြောချက်နဲ့လဲတက်ဆိုင်မယ်လို့ခံမှန်းရပါတယ်။နောက်ပိုင်းအဲ့ဒီဟောပြောချက်ကြောင့်ပဲသူတို့နှစ်ယောက်ကိုဖမ်းဆီးတရားဆွဲပြီးစစ်တွေအကျဉ်းထောင်ပို့လိုက်ပါတယ်။တက်ဆိုင်ရာရဲ့အဲ့ဒီလိုခွင့်ပြုချက်မပေးတာကိုပွဲကျင်းပတဲ့အဖွဲ့ကအနေနဲ့အရရက်ကနေလာတဲ့ရခိုင်ပြည်သူတွေကိုအသိပေးပါတယ်။အဲ့ဒီခါမှာပွဲကိုပိတ်ပင်ရကောင်းလားစာရေးဆရာဝေဟင်အောင်ကိုဖမ်းဆီးရကောင်းလားဆိုပြီးဒေါသထွက်ဆန္ဒပြပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကတော့စူပူဆန္ဒပြသူတွေကိုရဲလုံထုံးလုံနီးအတိုင်းအစဉ်စဉ်ကင်တွယ်ဖြေရှင်းခဲ့တဲ့အကြောင်းဒါပေမဲ့အစိုးရရုံးဆိုင်ရာဝင်းတဲ့အထိဝင်ရောက်လာပြီးရဲတပ်ဖွဲ့ဝင်တွေစီကတနက်ကိုလုံထွေးလူရက်တဲ့အထိဖြစ်လာလို့ပြစ်ခတ်ရာကနေလူသေးဆုံးဒဏ်ရာရတာတွေဖြစ်ပေါ်ခဲ့ကြောင်းရှင်းလင်းချက်ထုတ်ခဲ့ပါတယ်နောက်ဆုံးအခြေအနေကတော့အစိုးရဘက်ကဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုဖမ်းဆီးတရားစွဲထားတယ်လို့လူခဏယောက်တေဆုံးရမှုနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းနေပါတယ်။အခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်လွှတ်တော်ဘက်ကစုံစမ်းရေးအဖွဲ့တစ်ခုဖွဲ့ပြီးစုံစမ်းဖို့လုပ်နေပါပြီ
။ဒီပြဿနာနဲ့ပတ်သက်ပြီးသက်ဆိုင်ရာစုံစမ်းစစ်ဆေးမှုရလဒ်တွေတရားဝင်ထွက်ပေါ်လာတာမရှိသေးတော့လူသေဆုံးရတဲ့အထိဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘသူမှန်းနဲ့ဘသူမှားတယ်ယတိပြမပြောနိုင်သေးပါဘူး။ဒါပေမဲ့ဝေဖန်သုံးသပ်စရာဘယ်နှဘက်တော့ရှိနေပါတယ်။အဲ့ဒါတွေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတို့ရဲ့ပြုမှုပုံအဲ့ဒီလိုဘာကြောင့်ဖြစ်လာရလဲဆိုတာနဲ့ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်ပုံဘယ်နှဘက်ဖြစ်ပါလဲ။အခုမြောက်ဦးမှာဆန္ဒပြပွဲဖြစ်ရတာဟာတကယ်ဆိုစမ်းကြယ်တဲ့ကိစ္စမဟုတ်ပါဘူး။သိမကြသေးခင်ကာလမြောက်ဦးမှာရောအခြားမြို့နယ်တွေမှာပါရခိုင်တိုင်းသားတို့ရဲ့ခုလိုအလားတူပြုမှုလှုပ်ရှားပုံတွေကိုတွေ့မြင်ခဲ့ကြရပြီးဖြစ်လို့ပါ။
ပြည်ခဲ့တဲ့2013ခုနှစ်ဒီဇင်ဘာလ18ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကမြို့မိမြို့ဖဒေသခံတွေလို့ဆိုတဲ့ကော်မတီတစ်ခုကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေ NGO အဖွဲ့တွေလိုက်နာရမယ့်အချက်တွေဆိုပြီးကြေညာချက်တစ်ခုထုတ်ပါတယ်။အဲ့ဒီအချက်တွေကိုလိုက်နာဆောင်ရွက်ခြင်းမရှိရင်ဒီဇင်ဘာလ20ရက်နေ့နောက်ဆုံးထားပြီးမြို့နယ်တွေကထွက်သွားကြဖို့တောင်းဆိုပါတယ်။တောင်းဆိုချက်မှာပါရာတွေကိုအကျဉ်းချုပ်ရရင်အကူအညီပေးရေးအဖွဲ့တွေအနေနဲ့အဲ့ဒီကော်မတီရဲ့သတ်မှတ်ခွင့်ပြုချက်တွေအတိုင်းပဲအလုပ်လုပ်ကြဖို့ပါ မဖြစ်နိုင်တဲ့အချက်တွေများတော့ NGO တွေကမလိုက်လျောနိုင်ကြပါဘူးဒီတောင်းဆိုချက်တွေကိုလက်မခံတဲ့ NGO တွေ NGO တွေကိုဟိုတယ်တွေကနေလက်မခံဘူးထပ်ပြီးအကြက်ကိုင်းတောင်းဆိုမရတော့စီတန်းလှည့်လဲဆန္ဒပြခဲ့တဲ့တာရကရှိခဲ့ဘူးပါတယ်ပြောရရင်အခုနှစ်ပိုင်းအတွင်းမြောက်ဦးမှာအကြက်ကိုင်းလို့တဲ့ရန်လို့တဲ့လှုပ်ရှားမှုတချို့ရှိနေခဲ့ပြီးသားဖြစ်ပါတယ်အလုံးသိကြပြီဖြစ်တဲ့အတိုင်းအဲ့ဒီကာလကတန်တွဲမှာရခိုင်တိုင်းရင်းသားတွေနဲ့အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတွေသွေးထွက်တန်ယူပဋိပက္ခဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတရုတ်ရေနံပိုင်လိုင်းတိဆောက်ရေးလုပ်ငန်းခွင်မှာတရုတ်နဲ့တိုင်းရင်းသားအလုသမားတွေပဋိပက္ခဖြစ်ခဲ့ပြီးတိုင်းရင်းသားအလုသမားတွေကအဆအုံတွေရေနံလှောင်ကန်တွေကိုမီးတင်ရှို့မှုဖြစ်ပွားခဲ့ပါသေးတယ်။ဒါအပြင်နိုင်ငံတကာအကူအညီပေးရေးအဖွဲ့ကအမျိုးသမီးတယောက်သာသနာအလံကိုဖြုတ်ချပြီးမဖွဲမရာပြုတ်တယ်ဆိုတဲ့ကောလာဟလသတင်းထွက်ပေါ်လာပြီးတဲ့နောက်2014ခုနှစ်မတ်လ26ရက်နေ့28ရက်နေ့တွေမှာစစ်တွေကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေရုံးဆိုင်ရာတဲခိုရာအထောက်ကူပစ္စည်းတူလောင်ရာနေအိမ်တွေရုံးခန်းတွေဂိုဒေါင်တွေဟာရခိုင်တိုင်းရင်းသားတချို့ရဲ့တိုက်ခိုက်ဖျက်ဆီးတာကိုခံရပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်နိုင်ငံသားတွေနဲ့နိုင်ငံသားတွေကိုတော့သက်ဆိုင်ရာကဘေးလွတ်ရာရွှေ့ပြောင်းပြီးအကာအကွယ်ပေးကြရပါတယ်။တချို့ရန်ကုန်ကိုလေရင်နဲ့အတုတ်လိုက်ပြန်ပို့တာမျိုးလုပ်ကြရတဲ့အထိဖြစ်ခဲ့မှုပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မြို့နယ်အချို့မှာရခိုင်တိုင်းဒေသတချို့ကပြည်ရင်းပြည်ပသတင်းမီဒီယာသမားတချို့ကိုအုပ်စုနဲ့ဝိုင်းဝန်းရန်ပြုဖို့ကြိုးစားတာဘာသာပေါင်းစုံညီညွတ်ရေးအဖွဲ့ရောက်လာခြင်းဝိုင်းဝန်းဆန္ဒပြရန်မူတာစတာတွေလုပ်ခဲ့ကြပါသေးတယ်။သိမ့်မကြသေးခင်တုန်းကပဲစစ်တွေမှာဒုက္ခတဲ့စခန်းကနေစိတ်ကမ်းပဲရောက်လာတဲ့မွတ်စလင်တွေကိုအုပ်စုဖွဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြလို့တယောက်သေးကျန်သူအလုံးအပြင်းထန်ဒဏ်ရာရဖြစ်ခဲ့ပါသေးတယ်။ဒါရီမကမြန်မာနိုင်ငံတက်ချီနီအသင်းရဲ့ကုန်တင်ရင်ကိုရန်ပြူတာစစ်တွေစိတ်ကမ်းကအကူအညီပေးရေးပစ္စည်းတွေတင်ထားတဲ့သင်းမောကိုရန်ပြူလို့ရဲတပ်ဖွဲ့ကတနက်ပစ်ဖောက်လူစုခွဲရတာတွေဖြစ်ခဲ့ပါသေးတယ်။ပြောရရင်လူစုလူဝေးနဲ့ပဋိပက္ခဖြစ်ရတဲ့ပြဿနာဟာရခိုင်ပြည်နယ်မှာမဆန်းပါဘူ
းတကယ်တော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတွေကိုဥဆောင်နေတာရခိုင်နိုင်ငံရေးသမားတွေပါရခိုင်တိုင်းသားတချို့ရဲ့အဲ့လိုအပြစ်မှုမျိုးကိုမှားယွင်းတယ်လို့ပြောတဲ့ရခိုင်နိုင်ငံရေးသမားဆိုတာလည်းမကြားမသိရပါဘူးဒါကြောင့်ရခိုင်တိုင်းသားတွေကိုဥဆောင်နေတဲ့ရခိုင်နိုင်ငံရေးသမားတွေအနေနဲ့ကိုယ့်ရခိုင်လူမျိုးတချို့ဘာကြောင့်ခုလိုအပြစ်မှုမျိုးထပ်တလဲလဲပြစ်မှုနေရသလဲအဖြေရှာသင့်ပါတယ်ဒါဟာလမ်းလွဲနေသလားလမ်းမှန်လားနိုင်ငံရေးသမားတွေရဲ့ဥဆောင်မှုဘာတွေချွတ်ရင်းနေသလဲစသဖြင့်သုံးသပ်သင့်ပါတယ်အခြားတစ်ဖက်မှာတော့ရဲတပ်ဖွဲ့ဘက်ကလည်းကုလိုလူစုလူဝဲနဲ့ဆန္ဒပြမှုဖြစ်စေအကြမ်းဖက်မှုပါလာသည်ဖြစ်စေလူ9ယောက်သေဆုံးသည့်အထိပြစ်ခတ်မှုဖြစ်သင့်သလားဆိုတာအသေးချာပြန်ဆန်းစစ်ဖို့ပြုပြင်ဖို့လိုနေပြီဖြစ်ကြောင်းပါ
တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA ကနေတင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဗတ်စင်ကဏ္ဍဖြစ်တဲ့မြန်မာပြည်မပေးစာများကဏ္ဍပါ။မအီးတန်တာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ပါရှင် VOE စီစဉ်ကိုနားဆင်ပြီးတော့အင်တာနက်အီးမေးလ်နဲ့စာရိတ်ကတဆင့်ရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးခြင်းပါတယ်။နောက်ပိုင်းမှာတော့တော်ရရှင်တွေကိုနိုင်ငံတကာမှာထိတ်ဆုံးရောက်နေတဲ့နောက်တိုင်းတေးလေးတပုတ်နဲ့လည်းဖျော်ဖြေပေးမယ့်အဖြစ်မြန်မာတေးချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတပုတ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုတော့အရင်ဦးဆုံး VOE စီစဉ်ကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာရိတ်ကိုဖော်ပြပေးသွားခြင်းပါတယ်။ Jack DD ဆိုတဲ့ Facebook ပေါ်ကတော်ရရှင်က Thanks for the wishes.Same to you and your family. Happy New Year to you all. ဆိုရရေးလာပါတယ်။သူကနှစ်သက်နှုတ်ခွန်းဆက်အစီအစဉ်ကိုနားဆင်ပြီးတော့အခုလိုမျိုးမင်္ဂလာနှစ်သက်ဖြစ်ပါစေဆိုရပြန်ပြီးတော့အင်္ဂလိပ်လိုဆုတောင်းပေးလာတာဖြစ်ပါတယ်။တင်မောင်ဆိုတဲ့သောရရှင်ကတော့ VOE Facebook ကနေပြီးတော့ message ပို့လာတာပါ။မင်္ဂလာပါ။ VOE ကျမ်းမာပျော်ရွှင်ပါစေတဲ့။ဟုတ်ကဲ့ပါ။ဦးတင်မောင်တယောက်လဲကျမ်းမာပျော်ရွှင်ပါစေလို့ VOE ကပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်။လာမင်းကိုကိုဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ရေထူးခြားတဲ့သတင်းတွေတင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီထက်မကလည်း VOE သတင်းဌာနတိုးတက်အောင်မြင်ပါစေလို့ဆုတောင်းပေးလာပါတယ် နောက်တော့ရှင်တယောက် Messenger ကနေပြီးတော့စာရေးမေးလာတာမှာတော့သတင်းတွေကိုပို့ပေးလို့ရမလားသိချင်ပါတယ်တဲ့ဒီနေရာမှာပဲပို့ပေးရမလားဖြေကြားပေးစေချင်ပါတယ်တဲ့ဟုတ်ကဲ့ပါအခုလိုမျိုး Messenger အသုံးပြတာအဆင်ပြေတယ်ဆိုရင်လည်းဒီ Messenger မှာကိုပို့ခြင်းတဲ့သတင်းကိုတခြားရေးပြီးတော့ပို့ပေးလို့ရပါတယ်နော်အတန်ဖိုင်နဲ့လည်းဒီမှာပို့ပေးလို့ရပါတယ်လို့ပြောချင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်VOA ကအစီအစဉ်တွေကိုနားထောင်ပြီးတော့ဖြစ်စေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စေသရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်နော်အဲ့ဒီချိန်မှာသရရှင်တယောက်ရေးလာတာကတော့ကြော်ဆိုတဲ့သရရှင်မှာသူကတော့မြန်မာနိုင်ငံတိုင်းသားဒေသတွေမှာပြည်ပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
်မင်္ဂလာပါ VOA ကျွန်တော်တို့ကရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကပါကျွန်တော်တို့နိုင်ငံတိုင်းသားဒေသတွေမှာမြန်မာအစိုးရနဲ့တိုင်းသားတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားတိုင်းနှစ်ဖက်လက်အောက်ငယ်သားရဲဘော်တွေတေဆုံရသည်ကိုအလွန်တရာမှစိတ်မကောင်းဖြစ်ရပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းအတိုင်းမဖြေရှင်းဘဲစစ်ပွဲနဲ့ဖြေရှင်းနေသည်ဖြင့်ဒီမီးဟာဘယ်တော့မှငြိမ့်မယ်မထင်ပါ
။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့စစ်ပွဲနဲ့ဖြေရှင်းနေရင်ဒီတိုင်းသားဒေသတွေမှာနှစ်ဖက်ဒုက္ခတွေရောက်ချရပါတယ်ဆိုပြီးဒီသောရရှင်ကြော်ကြော်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဆိုရင်ဖို့ဆိုတဲ့သောရရှင်ကတော့ခက်တူတူပဲရေးလာပါတယ်သူ့ရဲ့အမြင်ကိုမင်္ဂလာပါတဲ့စစ်ဖက်အရက်ဖက်အညီညွတ်တော့မှနိုင်ငံတော်တိုးတက်ပါမယ်ဆိုပြီးတော့သူ့ရဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းနဲ့ဥတီပြောလျှောက်လှမ်းနေတဲ့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးဖို့ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်သောရရှင်သူ့လိုပဲနောက်ထပ်သောရရှင်သူကတော့ကြော်ကြီးဆိုတဲ့သောရရှင်မှာ Facebook ပေါ်မှာရေးလာတာပါအစိုးရအပေါင်းတက်မတော်အပေါင်းတိုင်းရင်းသားလက်နက်ကိုင်များအားလုံးတို့ရဲ့နိုင်ငံငြိမ်းချမ်းရေးကျိုးငယ်လေးနဲ့အတူတကွလက်တွဲလွှင့်တက်နိုင်ကြပါစေလို့ဆုတောင်းပါတယ်တဲ့ကျော်ကြီးဆိုတဲ့သောရရှင်ကအစိုးရရဲ့တမတော်ရဲ့တိုင်းသားလက်နက်ကိုင်တွေအားလုံးပေါင်းစည်းရေးအတွက်ဆုတောင်းလာပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတိလေးတပုံနဲ့ဖြောပြေးပေးကြပါတယ်နောက်ပိုင်းမှာတော့မြန်မာတချင်းလေးတပုံနဲ့လည်းမေတ္တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခု Billboard Hot 100တေးစီမှာအခုသတင်းပတ်အတွင်းနံပါတ်1ချိတ်တဲ့တချင်းလေးနဲ့ဖြောပြေးနေတာပါဒီဆိုတဲ့သူကကျူဘာနယ်ပွားအမေရိကန်နိုင်ငံသူကမီလာကဘယ်ယိုဖြစ်ပြီးတော့သူ့ရဲ့တချင်းကိုအမေရိကန်ရပ်ပါဆိုတော့ရန်သက်ကအားဖြည့်ပြီးတော့ဆိုပေးထားပါတယ်ဒီတချင်းကိုဒီဆိုတဲ့ကမီလာကဘယ်ယိုကအမျိုးသမီးလေး9ယောက်နဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်ပါတယ်သူကဒီတချင်းကို2018ခုနှစ်မှာထုတ်တဲ့ Studio Date တဲ့ပြားထဲမှာထည့်ထားပြီးတော့အခုထုတ်လွှင့်ပေးမဲ့တချင်းတပုတ်သေးတသက်ကိုတော့2019ခုနှစ်ဩဂုတ်လ3ရက်နေ့မှာထုတ်ဝေလိုက်တာပါဒီတချင်းကချက်ချင်းဆိုလိုအောင်မြင်မှုတွေရခဲ့ပြီးတော့ Australia ပြင်သစ် Ireland Scotland နဲ့ Britain ပြီးတော့ Canada နဲ့ American ပြည်ထောင်စုတွေမှာ Number 1 နေရာတွေကိုရတာဖြစ်ပါတယ်တခြားနိုင်ငံတော်တော်များများမှာလည်းထိတ်ဆုံးနံပါတ်10အတွင်းကိုဝင်ပါတယ်ဒီတချင်းရဲ့ပြန်ကြော့တီဆိုတဲ့ chorus အပိုင်းဒီမှာ latin ဂီတတန်စင်တွေကိုကြားကြရမှာဖြစ်ပါတယ်ဒီတချင်းကို spain ဘာသာနဲ့ latin american ဂီတဆူချင်းမြင်ပေါ်မှာကဘယ်ယိုကတီဆိုဖျော်ပြခဲ့ပါတယ် MTV ဥရောပဂီတဆူချင်းမြင်ပေါ်မှာလည်းသူဖျော်ပြခဲ့သေးတာပါအခုသူ့ရဲ့တချင်းက billboard hot 100 ဆီမှာသတင်း9ပတ်စတိုင်နေရာယူထားနိုင်ခဲ့ပြီးတော့2018ခုနှစ် January ဒီလမှာပဲနံပါတ်1နေရာကိုရောက်တာဖြစ်ပါတယ်အခုလိုမျိုးနံပါတ်1နေရာကိုရောက်ဖို့တချင်းစားထွက်ချိန်ကစပြီးတော့စုစုပေါင်းသတင်းပတ်23ပတ်ကြာသွားခဲ့လို့အဲ့လိုမျိုးသတင်းပတ်အကြာကြီးနေတော့မှထိရောက်တဲ့အမျိုးသမီးအစိုးရရဲ့တချင်းထဲမှာသူ့ရှေ့မှာတယောက်ပဲရှိပါတယ်။ဒါ့အပြင်နောက်တစ်ခုထူးခြားတာကတေးထက်ပြားရောတပုတ်သေးထွက်တဲ့တချင်းရောနှစ်ခုစလုံးတစ်ပြိုင်တည်းထဲအမေရိကန်ပြည်ထောင်စုအကောင်ဆုံးတင်းနံပါတ်စီမှာနံပါတ်1နေရာကိုရောက်တာကသူနဲ့ပါဆိုတော့မှအမျိုးသမီးအစိုးရ3ယောက်ပဲရှိသေးတာပါ Beyonce က2003ခုနှစ်မှာတခါနောက်ပြီးတော့သူ့အရင် Britney Spears ကတော့အရင်ဦးဆုံး1999ခုနှစ်မှာတခါအဲ့လိုပဲတေးထက်ပြားရောတေးတချင်းရောတစ်ပြိုင်တည်းထဲအကောင်ဆုံးနေရာတွေကိုချိတ်ခဲကြပါတယ်ဒီတော့အခုလောလောဆယ်နံပါတ်1ကိုရောက်နေတဲ့ကမီယာကဘယ်ယိုတီဆိုထားတဲ့ Havana ဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော် Havana Nana Have my heart is in Havana Nana He took me back to East Atlanta Nana Nana All of my heart is in Havana There's something about his manners Havana Nana
graduated fresh on campus. Fresh out East Atlanta with no mountains. Damn, fresh out East Atlanta. Up on the pole like a traffic jam. Yeah. I was quick to pay that girl like Uncle Sam. Here you go, ayy. Take it on me. Ayy. Shout the craving on me. Get the beating on me. On me. She waited on me. Yeah. Shout the cake on me. Got the bacon on me. This is history and I'm making homie. Range that beat. If it goes a million, that's me. It's me. I was getting moolah, baby.
Havana, ooh, nah, nah. Hey. Half of my heart is in Havana, ooh, nah, nah. Hey. He took me back.
Billboard Hot 100 Hot Hits on Daily RCMA number 2 got changed. Kamiya Gabey uti sutare Havana sura tchin ko na sin ke ja ya ra ba shin. မြန်မာတချစ်တော်ရရှင်တွေကိုနောက်ပိုင်းမှာမြန်မာတချင်းလေးတပုံးနဲ့မြစ်တာတွေလဲဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်ရှင်။မြကြီးနားကတော်ရရှင်တယောက်သူတို့မြို့နယ်မှာကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးလာပါတယ်
။ VOA ဒီတမကအောင်မြင်နိုင်ပါစေလို့ဆုမွန်တောင်းလိုက်ပါတယ်။ကျွန်တော်ကမြကြီးနားမြို့နယ်ကပါမြကြီးနားမှာလည်းမကြာခဏဆိုသလိုလူရဲမှုခိုးမှုဓားတိုက်မှုတွေရှိနေတတ်ပါတယ်။လုံခြုံရေးအင်အားနဲ့ပြည်သူတွေပူပေါင်းမှုတွေလိုအပ်တယ်လို့အကြံပေးပါရစေ
။ကချင်ပြည်နယ်ကပဲနောက်ထပ်သောရရှင်တယောက်ရဲ့စာကတော့ဗမော့ခရိုင်မှာကြုံတွေ့နေရတဲ့မူရစီပြဿနာဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOE ဝိုင်းတော်သားတွေခရစ်စမတ်မှာကိုစိတ်နှစ်ဖြာအေးချမ်းကြပါစေ။ဘသူဘာပြောပြောကျွန်တော်ကတော့ VOE ကိုထောက်ခံအားပေးလျက်ပါ။ကချင်ပြည်နယ်ဗမော့ခရိုင်နဲ့မန်စီမြို့နယ်ဒေသတွေမှာမူရစီဝါတွေပေါ်များလာကြောင်းခိုးမှုလူရမှုဆေးကြောင်ပြီးတော့ဓာတ်ခုံမှုအိမ်မီးရှို့မှုလူခင်ယူတွေချိုးဖောက်ခံမှုလူမှုဝန်ကျင်မှာယာမစီးပြားတွေကြောင့်အတော်လေးကိုပျက်စီးနေကြပါတယ်။မြို့ရစီများတာစီပိတ်ပင်ဖန်စီပေးဖို့အထက်လူကြီးတွေသိစေဖို့ VOE ကနေတဆင့်ကြော်ညာပေးဖို့တင်ပြပါပါတယ်ခင်ဗျာ
။မြို့ရစီရောင်းချဖြန်းကားမှုကိုတာဝန်ရှိသူတွေသိရှိပြီးတော့ကင်တွေဖြည့်ရှင်းပေးပါဆိုပြီး VOE ကတဆင့်တီတော်ရရှင်ပန်ကြားလာတာဖြစ်ပါတယ်။တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်။ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့ခုနကပြောခဲ့သလိုမြန်မာတေးလေးတစ်ပုံးနဲ့မြစ်တာတေးလေးဆောင်ပေးချင်ပါတယ်နော်။အခုတလောလူပြောများနေလို့နားထောင်ဖြစ်တဲ့ဆဲလဲလိုက်တန်းဆိုတဲ့တခြင်းလေးပါ။မွေရင်ဆိုရင်ခမောင်တို့ရဲ့ဆဲလဲလိုက်တန်းတခြင်းကိုဖြူဖြူကြော်သိမ်းပြန်တီးဆိုထားပြီးတော့ဒီတခြင်းတလောကမှာထွက်လာတာပါ။တခြင်းထွက်ထဲကဝေဖန်တဲ့နေရောထောက်ခံတဲ့နေရောကြားနေရပြီးတော့ဒီတခြင်းနဲ့ပတ်သက်လို့တော်တော်စူးစူးညံ့ညံ့ဖြစ်လာလို့မီဒီယာတွေမှာလည်းသူ့ကိုမေးမြန်းထားတာတွေကြားရပါတယ်။ဖြူကြော်သိမ်းကတော့သတင်းမီဒီယာတခုနဲ့ပြောတဲ့အခါမှာပုံစံသစ်နဲ့ပြန်လဲဆန့်သစ်တီးဆိုမှုကိုအားပေးခြင်းနဲ့လူငယ်ပြည်သက်အတွက်သူတီးဆိုပေးထားတာဖြစ်ပါတယ်။သူအဲ့လိုမျိုးတခြင်းဟောင်းကိုကိုပိုင်ဟန်တင်းနဲ့တည်ဆုံမှုကြောင့်တော့အရင်ရှိထားပေးတာမူလတခြင်းပျောက်ပြက်သွားမှာမဟုတ်ပါဘူးမူလတခြင်းမူလပုံစံအတိုင်းကြိုက်တဲ့သူတွေလည်းမူလတခြင်းကိုသွားပြီးတော့နားထောင်နေနိုင်တာပဲလို့သူကပြောပါတယ်ဖြူကျော်သိန်းဒီတခြင်းတည်ဆုံမှုနဲ့ပတ်သက်ပြီးတော့ပဲ popular သတင်းစာနယ်နဲ့မေးမြန်းထားတဲ့ video အတိုလေး Facebook ပေါ်မှာကြည့်လိုက်ရပါတယ်သူကအဲ့ဒီမှာလဲအမှုပညာရှင်မှန်ရင်တော့အမှုပညာရှင်ရဲ့ဖန်တီးတင်ပြချက်ကိုလက်ဆုပ်လက်ခံတိုင်းတာပြလို့မရဘူးဆိုတာအမှန်ပါလူဆိုတာတယောက်နဲ့တယောက်အကြိုက်တူကြတာမဟုတ်ပါဘူး။သူ့အကြိုက်ကိုယ့်အကြိုက်ကွာမှာပါ။အကြိုက်ချင်းမတူကြတဲ့အခါတွေမှာလည်းတူနဲ့တူရှိထားတဲ့အမြင်တွေကိုယဉ်ကျေးမှုလက်ကင်ထားပြီးတော့ဖော်ပြတာကောင်းပါတယ်လို့ popular channel ကအင်တာဗျူးမှာဖြူဖြူကြော်သိမ်းပြောသွားခဲ့ပါတယ်။ကျမရဲ့ကိုယ်ပိုင်ခံစားချက်နဲ့ပြောရမယ်ဆိုရင်တော့ဥက္ကိမောင်တိုးရဲ့ဆဲလဲလိုက်တဲ့တခြင်းကိုလည်းကြိုက်တယ်လို့အခုဖြူဖြူကြော်သိမ်းသူ့ရဲ့ဟန်နဲ့ကိုယ်ပိုင်ဟန်နဲ့ပြန်ပြီးတည်ဆိုတော့လဲရာသတဲ့တမျိုးပေးတဲ့တခြင်းဆိုပြီးတော့အတိမတ်ပြုပြီးတော့နားထောင်ဖြစ်ပါတယ်။ပြည့်တဲ့အနေနဲ့လည်းဒီတခြင်းကိုသဘောကျနှစ်ချိုက်သလားဒါမှမဟုတ်ခင်မောင်တို့မူရင်းတည်ဆိုထားတဲ့တခြင်းကိုပဲကြိုက်နှစ်သက်သလားကိုပါကိုပဲဆုံးဖြတ်ကြည့်ကြပါတော့နော်ဆဲလဲလိုက်တဲ့ဆိုတဲ့တခြင်းဖြူဖြူကြော်သိမ်းအသွင်သင်းနဲ့ပြန်ပြီးတည်ဆိုထားတာကိုနားဆင်ခံစားကြည့်ပါအောင်ရှင် ဆန်တဲ့ဒီဆိုထားတဲ့ဆဲလဲလိုက်တန်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုကျမတို့ရဲ့ VOA Internet စာမျက်နှာပေါ်မှာလည်းနားဆင်နိုင်အောင်စီစဉ်ပေးထားပါတယ်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဒီတော်လေးဆိုရင်ရဲ့ချောက်ဆိုင်ကို။ She did it for the car နေလာရဲ့ဆက်ခဲစင်စီစင်ရဲ့ယူခဲ山中微柔碎的阿妈妹放松的情愿一年的背影啊松龙母的回落碎烟断了
မပြီမပေးစာများကနာကိုမအေးတနာကျော်ကတင်ဆက်တော်ရပါရှင်အခုတော့ထူးခြားစာများသတင်းများအပစင်ကနာကိုထုတ်လွှင့်ပေးပါမယ်ဆိုရီအာရေဗျာနိုင်ငံမှာကလအုပ်အလပြပြိုင်ပွဲမှာပိုလာအောင်လို့ဘော့ဒော့စ်အသားရည်အရေးအကြောင်းပျောက်စီအရေးအကြောင်းပျောက်တဲ့ဆေးထိုးထားတဲ့ကလအုပ်တရာစင်လောက်ကိုပြိုင်ပွဲကနေထုတ်ပေးခဲ့ပါတယ်။ဂျပန်နိုင်ငံ Nissan ကားကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်စရာဖုံတွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတယ်တစ်ခုမှာစပြီးတော့သုံးပြပါတယ်။အခုလိုထူးခြားဆန်းများတဲ့တွင်တွေကိုကိုငင်းချမ်းနဲ့ရှားဖောင်တို့ကတင်ပြထားပါပါရှင
်။ Saudi Arabia နိုင်ငံကလအုပ်အလှပြိုင်ပွဲမှာပိုလှအောင်အသားအရည်အရေးအကြောင်းပျောက်စေထိုးထားတဲ့ကလအုပ်တရာစင်လောက်ကိုပြိုင်ပွဲကနေထုတ်ပယ်ခဲ့ပါတယ်။မြို့တော်ရီရဲ့အပြင်နားမှာကျင်းပတဲ့ဒီပြိုင်ပွဲမှာကလအုပ်တို့ရဲ့အရာမောင်းနှခမ်းပါခေါင်းနဲ့ဒူးတွေကိုကြည့်ပြီးအမှတ်ပေးကြတာပါ။တလကြာကျင်းပတဲ့ကလအုပ်ပြိုင်ပွဲဟာဆော်ဒီအရေဗျယဉ်ကျေးမှုကိုမြှင့်တင်ဖို့အတွက်နှစ်စဉ်ပြုလုပ်ကြတာပါ။ကလအုပ်တွေကိုရှေးခေတ်မှာတော့အစာအသောက်ကုသန်းရောင်းဝယ်ရေးအိမ်မွေးတိရစ္ဆာန်နဲ့စစ်တိုက်တဲ့နေရာတွေမှာအသုံးပြုခဲ့ကြပြီးအခုခေတ်ကလအုပ်ပွဲတော်မှာတော့အလှပြိုင်ပွဲတွေအပြေးပြိုင်ပွဲတွေမှာတုံးကြပါတယ်ထိတ်တန့်အရေးအသွေးရှိတဲ့ကလအုပ်တကောင်ဟာဆော်ဒီငွေ real သန်းနဲ့ချီပြီးတင်ပါတယ်ကလအုပ်ပွဲတော်မှာအစာအသောက်ဆိုင်တန်းတွေအမတရားပစ္စည်းရောင်းတဲ့ဆိုင်တွေနဲ့ကမ္ဘာအရှိဆုံးနဲ့အပူဆုံးကလအုပ်တွေကိုပြသထားတဲ့ပြကန်းတွေပါဝင်ပါတယ်
ဂျပန်နိုင်ငံ Nissan ကားကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်းစရာဖုံတွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတယ်တစ်ခုမှာစတင်သုံးပြလိုက်ပါတယ်ဒီပစ္စည်းတွေမှာသုံးထားတဲ့အလိုလျောက်ပြန်သိမ်းတဲ့စနစ်ဟာ Nissan ကားကုမ္ပဏီရဲ့ကားရရမယ့်နေရာစီကိုအလိုလျောက်မောင်းသွားပြီးတော့ရပ်နိုင်တဲ့ Pro Pilot Park နည်းပညာဖြစ်ပါတယ်ပစ္စည်းတွေအသုံးမပြုတော့တဲ့အချိန်မှာခလုံနှိမ့်လိုက်ုံနဲ့ထားနေကြနေရာစီကို အလိုလျောက်ပြန်ရောက်သွားတာပါဖနက်တွေမှာဆိုရင်အနောက်ဘက်မှာဘိန်းလေးနှလုံးမော်တာနဲ့အာယုံကံကိရိယာတွေတက်ဆင်ထားတာပါတို့ချိုအနောက်ဘက်တောင်ပေါ်မြို့လေးဖြစ်တဲ့ဟာကုန်းကပရိုဖိုင်လော့ဖာရိုကန်ဟိုတယ်မှာကန်ထူးသူဇုံတွဲတွေကိုအခမဲ့တဲခိုဝင်ပေးမယ်လို့ဒီဇိုင်းကုမ္ပဏီကကြေညာထားပါတယ
်ဒီရင်ဒီဇိုင်းကျောင်းသူတယောက်ကနောက်ချေးကနေအိမ်သုံးပရီဘောဂါတွေထုတ်လုပ်ဖန်တီးပြလိုက်ပါတယ်ဘာမင်ဟမ်စီးတီးတက်ကတူမှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာကိုသင်ကြားခဲ့ပြီးသူ့ရဲ့ဘွဲယူပြဘွဲအတွက်လုပ်ပြရမယ့်ပစ္စည်းကိုစဉ်းစားရကနေအခုလိုနောက်ချေးကိုအသုံးပြုဖို့ဖြစ်လာတာပါနောက်ချေဟာအတော့ကိုအတုံးနေတဲ့တဘာဝသယင်ဇာတတစ်ခုဖြစ်တယ်လို့လဲသူကပြောပါတယ်ရေရှည်ခံပြီးတော့တဘာဝပစ္စည်းလဲဖြစ်ဖို့ကိုအာယုံစိုက်ခဲ့ရတာပါပန်းအိုးတွေခွေးခြေထိုင်ခုံပူလေးတွေကိုဖန်တီးခဲ့တာဖြစ်ပြီးတော့ဒီပစ္စည်းတွေအကုန်လုံးကိုပြန်လည်အသုံးပြုလို့ရပါတယ်အာဖရိကတိုင်းပြည်တွေမှာလဲနောက်ချေကနေမြေဩဇာအဖြစ်အသုံးပြုတာမီသိန်းတငွေကနေစွမ်းအင်ထုတ်တာရှုနဲ့ရောနေပြီးအိမ်အဆောက်အုံပစ္စည်းအဖြစ်သုံးတာမျိုးတွေလည်းရှိပါတယ်အခုလိုပရိဘောဂတွေလုတ်တဲ့နေရာမှာတော့ပိုးသက်ထားတဲ့နောက်ချေးကိုတစ်စည်းတွေနဲ့ရောပြီးနောက်ချေးရဲ့မူရင်းအယောင်အသွေးမပြည့်အောင်စီမံပြုလုပ်ထားတာပါဝယ်ယူအသုံးပြုမဲ့သူတွေအနေနဲ့ထိုင်ခုံပန်းအိုးတွေရဲ့အသားကိုကြည့်ပြီးဒါကဘာနဲ့လုတ်ထားတာလဲဆိုတော့သိကျင်တဲ့စိတ်ဖြစ်ပေါ်လာအောင်ဖန်တီးထားတာပ
ါသူချဆမ်းမြသတင်းများအပတ်စဉ်ကဏ္ဍကိုကိုငင်းချတဲ့ရှားဖောင်တို့ကတင်ပြတော်တာပါရှင်ဒီအစီအစဉ်ကိုအခုလိုသတင်းငွေနဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကြတော့သတင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုမှတင်ရင်ထိုက်ကပြောပြပေးပါအောင်အဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအစိုးရအဆောက်အအုံအပြင်ဘက်လူစီကားရာနေရာမှာမနေ့ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခတ်ခံရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့ကိုတော့နိုင်ငံတဝန်းကြေကွဲဝန်းနေပွဲနေ့ဖြစ်သတ်မှတ်ထားပါတယ်မြို့တော်ကာဘူးမှာတိုက်ခတ်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိတဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်အများအပြားပါဝင်တဲ့အကြောင်းပြည်ထောင်ရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနေဗနီကိုမော်စကိုမြို့တော်ကလူမှုချိတက်ပွဲတစ်ခုမှာရဲကဖမ်းဆီးလိုက်ပါတယ်။လာမယ့်မတ်လအတွင်းကျင်းပမယ်သမရရွေးကောက်ပွဲကိုဆန့်ကျင်ဖို့အတိုက်ခံခေါင်းဆောင်နေဗနီကဆော်ဩခဲ့တာပါ။သူအဖမ်းခံရပြီဆိုတာကိုလည်း Twitter မှာရေးသားခဲ့ပြီးသူ့ကိုထောက်ခံသူတွေဆန္ဒပြပွဲမှာပူးပေါင်းပါဝင်ချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလည်းမော်စကိုရဲအဖွဲ့က Mr. Nevany ရဲ့ဌာနချုပ်ကိုချိုးဖောက်ဝင်ရောက်ခဲ့ပြီးသူ့ရဲ့ဝန်ထမ်းတွေနဲ့ရဲတွေကစစ်ဆေးမေးမြန်းဖမ်းဆီးနေတာကိုတွေ့ရပါတယ်။ဩစတြေးလျနိုင်ငံ Melbourne မှာကျင်းပတဲ့2018ခုနှစ်ဩစတြေးလျ Open အမျိုးသားတအူးချင်းတင်းနစ်ပြိုင်ပွဲမှာတော့ဆွစ်ဇာလန်တင်းနစ်အကျော်မော်ရိုဂျာဖက်ဒရာဘိုးဆွဲသွားပါတယ်။အမျိုးသားတအူးချင်းဖိုင်နယ်ကိုဒီကနေ့ကစားကြတာမှာဖက်ဒရာကခရိုအေးရှားပြိုင်ပွဲ Marin Cilic ကို 6-2-6-3-6-3-6-1 နဲ့အနိုင်ရခဲ့တာပါ။ဒီပွဲမှာဘိုးဆွဲခဲ့တာဟာဆိုရင်ဖက်ဒရာအထွတ်တော်အချိန်20မြောက် Grand Slam Super League ကိုစွတ်ခူးရရှိသွားတာလည်းဖြစ်ပါတယ်ရှင်။ တရင်ချင်းချုပ်ကမတင်ငိထိုက်ကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6:00ခွဲနဲ့9:00ခွဲထိလိုင်းဒိုမီတာ32 kHz 933 line dometer 40 kHz 980 line dometer 48 kHz 6350နဲ့လိုင်းလမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနောက်လာ
This program has come to you from the Voice of America, Washington.